အီရန်နိုင်ငံမှာသူ့ကိုအတင်းအဓမ္မပြုကျင့်ဖို့ကြိုးစားတယ်ဆိုတဲ့အမျိုးသားတအူးကိုတတ်ခဲ့တဲ့အမှုနဲ့လွန်ခဲ့တဲ့9နှစ်ထဲကတည်တံ့ချခံထားရတဲ့အမျိုးသမီးကိုဒီကနေ့စနေနေ့မှာကြိုးပေးကွမျက်လိုက်ပါတယ်။ရေဟနာဂျဘရီကိုကွမျက်လိုက်တဲ့သတင်းကိုအီရန်အစိုးရရဲ့ IRNA သတင်းအေဂျင်စီကထုတ်ပြန်ခဲ့ပါတယ်။အင်မတန်မှအားနည်းချုံရဲမှုတွေရှိတယ်ဆိုတော့အမှုလို့ AI နိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ကြီးကဝေဖန်ခဲ့တဲ့အမှုစစ်ဆေးစုံစမ်းမှုကနေရေဟနာဂျဘရီကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာပါသူ့ကိုအတ္တမပြုဖို့စ조사တယ်လို့ဆိုတော့ဒီထောင်လိုင်းရဲ့အရာရှိဟောင်းမော်တေဇာဆာဘန်ဒီကိုရေဟနာဂျဘရီကတက်ခဲ့တာဖြစ်ပါတယ်ဂျဘရီရဲ့မိခင်ကသူ့ကိုတောက်ကြနေကတနာယီတွေ့ဆုံခင်ရခဲ့တာပါအီရန်နိုင်ငံမှာကွမျက်ခံရမယ့်သူတွေကိုခုလိုမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပေးတဲ့ထုံးစံရှိပါတယ်။ဆာဘန်ဒီမိသားစုကဂျဘရီကိုလူငယ်ချမ်းသာခွင့်ပေးဖို့ဒါမှမဟုတ်ငွေကြေးအရာရော့ကြေးပေးတာကိုလက်ခံဖို့ငင်းဆန်ပြီးတဲ့နောက်အခုလိုကွမျက်လိုက်တာဖြစ်ပါတယ်။ဂျဘရီအပေါ်တေဒန်စီရင်ချက်ကိုလူခွင့်ရေးအဖွဲ့တွေကဆိုင်းငံ့ထားဖို့အီရန်တရားရေးတာဝန်ရှိသူတွေကိုတောင်းဆိုနေတဲ့အကြောင်းကအခုလိုကြိုးပေးကွမျက်ခဲ့တာဖြစ်ပါတယ်ရှင်။